ခုနှစ်စံပိုင်းကတည်းကစစ်မှုထမ်းဖို့လူသစ်တွေစစ်ကောင်စီတပ်ကရက်ဆက်ဖမ်းဆီးစုဆောင်းနေတာပါနေ့ဘက်အချိန်ဂရုစိတ်ကနေမုံရွာဘက်ကိုကူးလာတဲ့သူတွေဒီရက်ပိုင်းနဲ့ဖမ်းဆီးခံခဲ့ရတာနဲ့ပတ်သက်ပြီးမြို့ကန်တဦးက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့မုံရွာနန်းချုံဘော့ညောင်မင်းချက်ကရုဘော့နော်ဒီမှာပဲဘလဲကူးလာတဲ့ဟာတွေကိုချက်ကရုနဲ့ဆွဲတယ်ပဲဒီကရရှိနေရလည်းပဲညောင်မင်းချက်ကရုစကလီရောဘုန်းကတော့ခေါ်ရတော့မောင်ကစစ်ကိုစကရုကယူပါဦးစကရုကတော့ညောင်အညာလို့ရှိနေရခုနရောက်ဆိုရယ်ဘုန်းပချလဲဆိုရနေတဲ့ညာရီအားစားတည်ရင်စစ်တော်လူလူပါလူလူပေါ့နော
်စစ်မှုထမ်းဥပဒေအတည်ပြုလိုက်တဲ့ပြီးခဲ့တဲ့နှစ်ခရဲကမောင်ရွာမှာဖမ်းဆီးခံရသူတွေခက်ဆက်စိတ်ရှိလာတာပါလမ်းမှာသွာလာနေချိန်အပြင်နေရင်အထိရောက်လာပြီးဖမ်းဆီးခေါ်ဆောင်ခံရတာလည်းရှိခဲ့ပါတယ်တချို့တွေပြန်လွတ်ခဲ့ပေမဲ့အခုနှစ်အစပိုင်းမှာဖမ်းဆီးခံရသူတွေကတော့မိသားစုဝင်တွေနဲ့တွေ့ခွင့်ရယုံကလွဲပြီးပြန်လွတ်မလာဘူးလို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ
်။နှစ်ပြည့်မှာဟာဒီမောင်အမျိုးနဲ့ပေါ့မောင်အမျိုးပါတော့နေရာလောက်ပါသွား။အဲ့ဒါမှမင်္ဂလာခုနကပါတော့ပုံလာတော့လာယူတယ်ဆိုတော့ငါလည်းနဲ့ဆက်ဆိုရင်ကြီးလို့ရတယ်။အခုတော့ဒါနဲ့ပါတယ်ပြီးတော့ဒီနေ့ပြည်လမြောက်ဒီနေ့ပြည်လမြောက်လို့ပြောတယ်။ဒါမိသားစုကိုသူ့ရောင်းတော့တွေးခွင့်ရတယ်ပေါ့။တွေးလို့ရအောင်လို့လည်းလုပ်ပြီးလို့ရတယ
်။မုံရွာကြောက်ကအရတော်လန်းအသုံးပြုခွင့်ကိုအခုလ9ရက်နေ့ကစပြီးဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေဘက်ကသွာလာခွင့်ယာယီပိတ်ခဲ့ပါတယ်။မုံရွာကနေတဆင့်စစ်ကူပေးနေတဲ့စစ်ကောင်စီရင်နှန်းတွေလည်းမြို့ဝင်မှာမကြာခဏဆိုသလိုတိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်။စစ်ကောင်စီဘက်ကအကြဆုံးများခဲ့ပြီးတဲ့အတွက်မျိုးရင်းလှုပ်ရှားမှုတွေကိုအရင်ကတည်းကပိုပြီးတင်းတင်းကြပ်ကြပ်စစ်ဆေးလာတယ်လို့လည်းပြောပါတယ်
။သူတို့ကတည်းရအတွက်လောက်ကို50လောက်ပြေးတယ်သူကစစ်တပ်ကကြားတာ။ကြားတယ်ဆိုပြီးတော့တမန်နေညာဝါနေညာပေါ့ဆက်ချပဲနေညာသူကားနဲ့လိုက်တာပေါ့ကားနဲ့ဒီနဲ့လိုက်တော့ကားသုံးနည်းနဲ့လိုက်တာ။ဒီကြီးကတော့ကသူကကြောက်တဲ့ထိုးကြတော့သုံးပြီးသွားတာဒီကြီးကကြောက်တဲ့ထိုးကြလို့မနေရအကြည့်။ဟောပြင်းနဲ့ဆွဲတင်နေရတော့ကျွန်တော်တင်ရတယ်။အခုကားရစ်တဲ့ကားရီဘဝနဲ့သူတို့လိုရာမရဘူးဆိုတဲ့အရာကဖန်ခံထားတယ
်။မုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရက်တက်တက်နှစ်ပတ်ကြာပိတ်ထားခဲ့တဲ့မုံရွာကြောက်ကအရတော်လမ်းပြန်လည်အသုံးပြုလို့ရပြီလို့ဇန်နဝါရီလ16ရက်နေ့ကထုတ်ပြန်ကြေညာပါတယ်။လမ်းပိတ်ထားချိန်မှာမဖြစ်မနေသွားလာရတဲ့သူတွေလည်းတော်လန်းအသုံးပြုပြီးသွားလာခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမြို့တွင်းထဲမှာတော့စစ်မှုထမ်းအတွက်စစ်ကောင်စီတပ်ကအတင်းကျပ်ဖမ်းဆီးခေါ်ဆောင်တာတွေပြီးခဲ့တဲ့နှစ်ခရဲကစခဲ့ပြီးအခုနှစ်အစပိုင်းမှာတင်အယောက်200လောက်ရှိမယ်လို့ဒေသခံတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။